တရုတ်နိုင်ငံရဲ့စီးပွားရေးဟာကမ္ဘာစီးပွားရေးပြန်ကောင်းဖို့အတွက်အဓိကကြပြီးနိုင်ငံတကာလွတ်လပ်စွာကုံသွေးရေးကိုတိုးမြှင့်ဆောင်ရွက်ဖို့အတွက်လဲအာရှနဲ့ဥရောပကောင်ဆောင်တွေကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်း50တယောက်ခဲ့တဲ့နှစ်ရက်ကြာအာရှဥရောပစီးဝေးပြီးဘန်ကောက်မြို့ကနေ VOA သတင်းတော်ရွန်ကော်ဗန်ပို့ထားတဲ့သတင်းကိုတော့မမိုးဖြူကဆက်ပြီးပြောပြပေးပါရှင်။
Laos နိုင်ငံရဲ့မြို့တော်ဗီယင်ကျန်းမာကျင်းပခဲ့တဲ့ထိပ်သီးစည်းဝေးမှာအာရှဥရောပကောင်ဆောင်တွေကကမ္ဘာစီးပွားရေးအတွက်မရေရာတဲ့အချက်တွေကိုသတိပေးပြောဆိုခဲ့ပြီးတော့အမျိုးသားအကျိုးစီးပွားကာကွယ်မှုတွေလျှော့ချပြီးလွတ်လပ်တဲ့ကုန်သွယ်မှုကိုအားပေးဖို့တန်ဖိုးထံချလိုက်ကြပါတယ်။ဥရောပနိုင်ငံနေအနေနဲ့စီးပွားရေးကတ်ထဲကနေဖြည်းဖြည်းမှန်မှန်ရုံးထွက်ပြီးရေရှည်တည်ထောင်ပြီးမျှတာတဲ့စီးပွ လိုနိုင်ငံတွေဦးဆောင်တဲ့အာရှနိုင်ငံတွေပူးတွဲဆောင်ရွက်ကြမှာဖြစ်ပါတယ်။ဒီစည်းဝေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဥရောပစည်းဝါးရေးအတွက်ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုရင်းမြစ်ဖြစ်တရုတ်နိုင်ငံရဲ့ခန်းကဏ္ဍကိုအလေးထားပြောဆိုဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံချူလလောင်ကွန်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်တစ်တနန်ပွန်ဆုဒရက်ကဥရောပစည်းဝါးရေးနလန်ထူဖို့အတွက်တရုတ်နိုင်ငံကဒီကကြရဲလို့ရှုမြင်သူပါ
we need to rely on china to drive the world economy forward
ယူရိုဝေသုံးစွဲတဲ့ဥရောပစီးပွားရေးကိုဆွဲတင်နိုင်မှုနဲ့ကမ္ဘာစီးပွားရေးကိုတိုးတက်စေဖို့တရုတ်နိုင်ငံကိုအားထားရမှာပါဒါကြောင့်လဲကိစ္စတော်တော်များများမှာတရုတ်ကိုစိတ်ဝင်စားမှုရှိကြပါတယ်အဆုံးမှာတော့ဒဏ္ဍာရီကအရေးပါတာပေါ့ဗျာဥရောပနိုင်ငံတွေစီးပွားရေးအကြက်တဲဖြစ်နေချိန်မှာအဲ့ဒီခက်ခဲတွေကရုန်းထွက်ဖို့အတွက်တရုတ်နိုင်ငံရဲ့စီးပွားရေးစီမံခန့်ခွဲမှုအရန်ငွေကြေးစတာတွေကိုလိုအပ်ပါတယ်
အစောပိုင်းကလည်းတရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်ကတရုတ်နိုင်ငံရဲ့ရှေ့ရေးအတွက်မျှော်မြင်ဆောင်ရွက်မှုတွေအပေါ်မှာယုံကြည်မှုရှိပေမဲ့လို့လွတ်လပ်ပွင့်လင်းမျှတာတဲ့နိုင်ငံတကာကုန်သွယ်ရေးစနစ်နဲ့ကမ္ဘာစည်းဝါးရေးစီမံခန့်ခွဲမှုအတွက်စိတ်ချရတဲ့စနစ်တစ်ခုရှိဖို့လိုအပ်တယ်လို့ပြောဆိုပါတယ်။ဥရောပနဲ့အာရှကြားရိုးရှင်းတဲ့ပူးပေါင်းဆောင်ရွက်မှုအသစ်အတွက်လည်းဝန်ကြီးချုပ်ဝမ်ကအကောင်းမြင်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကတော့တရုတ်နိုင်ငံဘက်ကလည်းသူ့ရဲ့စည်းဝါးရေးကိုပြန်ပြီးထိညီဆောင်ရွက်တာမျိုးလုပ်လိမ့်မယ်လို့မျှော်လင့်နေကြောင်းပြောပါလေ
So we talk to this part of the world they see China as a very strong
ဥရောပနိုင်ငံတွေဘက်ကတရုတ်နိုင်ငံကိုခွန်အားကောင်းတဲ့စီးပွားရေးအင်အားကြီးလို့မြင်တာလည်းရှိပါတယ်ဒါပေမဲ့တစ်ဖက်မှာငင်းစရာချက်တွေလည်းရှိတာကတရုတ်နိုင်ငံဟာပို့ကုန်ကိုလျှော့ပြီးပြည်ရင်းလိုအပ်ချက်ကိုဖြည့်ပေးတာမျိုးလို့သူစီးပွားရေးကိုထိညီရမယ်လိုအပ်ချက်တွေလည်းရှိနေပါတယ်တရုတ်နိုင်ငံကအခုလိုထိညီပေးဖို့လိုတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ
်တစ်ဖက်ကတရုတ်နိုင်ငံရေးဘက်မှာလည်းကိုယ်တိုင်ဘက်ကွန်မြူနစ်ပါတီညီလာခံမှာခေါင်းဆောင်ပိုင်းအပြောင်းအလဲတွေကြီးကြီးမားမားဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံဟာနိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ကတဆင်ရောကမ္ဘာစည်းဝေးရေးဇက်ခုံမှာပါခုရက်ပိုးပြီးအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခြင်းမုံရတယ်။သူတို့လည်းတရုတ်နိုင်ငံနဲ့စည်းဝေးရေးအနီးကပ်ပူးတွဲဆောင်ရွက်ချင်ပါတယ်လို့ဝန်ကြီးချုပ်ဂျူလီယာဂေးလတ်ဦးဆောင်နဲ့ဩစတြေးလျအစိုးရအဖွဲ့ကမကြသေးခင်ကပြောဆိုပါတယ
် Well, I think that there's a role for China to play in the global efforts to enhance
စီးပွားရေးတိုးတက်ဖို့နဲ့အလုပ်ကိုင်ပေါ်များဖို့ကမ္ဘာကြီးရဲ့ဂျူပန်အထောက်အမှုမှာတရုတ်နိုင်ငံဝင်ပြီးဆောင်ရွက်ဖို့လိုတယ်လို့ကျွန်မထင်ပါတယ်ရှင်စက်မှုထိပ်သီးနိုင်ငံ20ဆွေးနွေးပွဲမှာလည်းတရုတ်နိုင်ငံဘက်ကပါဝင်ဆွေးနွေးခဲ့ပါတယ်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့ထောက်ပံ့မှုလိုကိစ္စတွေမှာလည်းပါဝင်ခဲ့တာပါပဲဆိုတော့နောက်ထပ်ဘာလုပ်သင့်လဲဆိုတာကိုတော့တရုတ်ခေါင်းဆောင်တွေပြောဖို့အတွက်ပဲကျွန်မကခြံထားလိုက်ပါမယ်ရှင
်ဒီစီဝေးမှာကမ္ဘာအဓိကစီးပွားရေးနိုင်ငံတွေရဲ့တဝက်လောက်ဖြစ်တဲ့နိုင်ငံပေါင်း50ကျော်ဟာနိုင်ငံတကာလုံခြုံရေးအပါအဝင်စီးပွားရေးနဲ့ငွေကြေးကိစ္စတွေအတွက်အကြီးအကျယ်အာရုံစိုက်ဆွေးနွေးခဲ့ကြပါတယ်1996ခုနှစ်ကထိုင်းနိုင်ငံမှာစပြီးကျင်းပခဲ့တဲ့အာရှဥရောပနိုင်ငံတွေအတွက်ဒီတစ်ကြိမ်ထိပ်သီးဆွေးနွေးပွဲက9ကြိမ်မြောက်ကျင်းပခဲ့တာဖြစ်ပါလိမ့်ရှင်